ီနေ့မှာမြန်မာနိုင်ငံကဆန်းစပါးတန်ချိန်နှစ်တန်းပြပတင်မဖို့မြန်မာချားရာဟာတိတ်ရင်မချက်ကြည့်လို့မယ်မယ်လဲဖြစ်နိုင်ခြေရှိတယ်လို့မြန်မာဆန်လုပ်ငန်းနဲ့နှိစက်တဲ့ပြပကြံကျင်သူတွေကသုံးသပ်ပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာကချမှတ်ခဲ့တဲ့တန်ခတ်အရေးယူမှုအများစုမရှိတော့တာကြောင့်ရေးကွက်တစ်တွေပိုရလာနိုင်တာကိုထောက်ပြတယ်လို့ထိရောက်တဲ့ကောင်းဆောင်မှုနဲ့လုပ်မယ်ဆိုရင်တီဗီမှချက်ပြင်မိနိုင်တယ်လို့လည်းဆိုပါတယ်အပြည့်အစုံကတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံဟာပြည်ပဆန်တင်ပို့မှုမှာ9နှစ်စတိုက်မက်ထရစ်တန်ကျင်တန်းကျော်တင်ပို့နိုင်ခဲ့ပြီးဖြစ်တာကြောင့်ဒီနှစ်မှာတော့တန်းကျင်နှစ်တန်းအထိတိုးပြီးတင်ပို့နိုင်ဖို့အီမန်ထားတယ်လို့မြန်မာနိုင်ငံဆန်စပါးအတွင်းချုပ်တွင်မှုချုပ်ဦးရဲမင်းအောင်ကပြောထားတာပါ။ဒီကရက်နှစ်တွေကစံတန်းကျင်7.9တန်းကျော်အထိတင်ပို့နိုင်ခဲ့ပြီးအခုတန်းကျင်နှစ်တန်းဆိုတာဟာ1500ခန့်လုံးကနေ2000ခန့်လုံးလောက်တိုးတာပဲဖြစ်တာကြောင့်ဖြစ်နိုင်ခြေရှိပါတယ်လို့မြန်မာဆန်စပါးလုပ်ငန်းကွန်မြူတီရဲ့အကူအညီပေးနေတဲ့အထက်ကနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ကမ္ဘာ့ဘဏ်လောက်ခံနိုင်ငံတကာဘဏ်နာငွေကြေးကော်ပိုရေးရှင်း IFC ကပုဂ္ဂလိကကဏ္ဍဆိုင်ရာအကြီးအကဲကြွမ်းကျင်သူ Charles Schneider က VOE ကိုပြောပါတယ
် Sorry doable and I think with effort to find new markets to take advantage of opportunities like in Europe
ဒါကသိကိုဖြစ်နိုင်ရရှိပါတယ်ဒီဘောက်လုံးနေရာမှာခွင့်လန်းတွေရထားတာကိုခွင့်ကောင်းယူပြီးတော့ဈေးကွက်တည်ရှာဖို့ကြိုးစားရပါမယ်အခုဆိုရင်မြန်မာဆန်ဟာဥရောပဈေးကွက်ကိုအခွန်လွတ်တင်ပို့ခွင့်ရထားပြီးတော့လက်နက်ခဲယမ်းအယောင်းအဝယ်ကိစ္စကလွဲလို့ကျန်တဲ့ကွန်မရှင်ရဲ့အားလုံးအထူးခွင့်ရင်းနဲ့ကုန်တွေရောင်းဝယ်နေနိုင်ပြီဖြစ်ပါတယ်။ဒီလိုအခွင့်အလမ်းတွေတိုးလာပြီဖြစ်တာကြောင့်အဲ့အရာကိုအမိအယဆုပ်ကံကိုအချိန်ရောက်နေပါပြီ
။ဒီအီမန်ချက်ဟာတိတ်ကိုမြင့်လုံးတဲ့အီမန်ချက်ဖြစ်ပြီးလုံနိုင်မလားဆိုရင်တော့လုံနိုင်မှာပါလို့ပြောသူကအမေရိကန်အခြေစိုက် The Rice Trader စံကုန်တွေအဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ဖြစ်သူ Jeremy Zwin ကပါ
။ Well, I mean, so, that would be but it is I thinkHe's saying and very hopeful, and it's good leadership to say that.
I'm going to say that.ဒီကရက်နှစ်အနည်းငယ်ကစပြီးမြမဆန်ကိုကမ္ဘာဈေးကွက်မှာပြန်အတိအမှတ်ပြုလာနေကြပြီးလွန်ခဲ့တဲ့3-4နှစ်ကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ဆန်ကုန်တွေပွဲမှာမြမပေါင်းဆန်ဟာကမ္ဘာပေါ်မှာအကောင်းဆုံးဆန်အဖြစ်စုချင်းမြင့်ခံခဲ့ရပါတယ်။အဲဒီဆန်ရဲ့အရေးအသွေးနဲ့ကောင်းကင်ကြောင့်ဒီဆန်ပေါ်စိတ်ဝင်စားမှုတိတ်မြမခဲ့ပါတယ်။ဒါကြောင့်အဲဒီလိုအရေးအသွေးတိုင်းဆက်ထင်းပြီးဘယ်လိုထုတ်သွားမလဲဆိုတာနဲ့မြမနိုင်ငံကနေဆန်ပိုးပြီးဝယ်လာအောင်ဘယ်လိုလုပ်သွားမလဲဆိုတာအခုလက်ရှိနေကုန်ဖြစ်တယ်လို့ Mr. Schneider ကပြောပါတယ
်။ I think that's the next phase for Myanmar is to move up the value chain. Certainly Myanmar can produce a lot of rice.
ဒီလိုသမချက်အဆင့်ဆင့်ပါ။မြန်မာနိုင်ငံအနေနဲ့အဆင့်တက်လာဖို့ကနောက်တစ်ဆင့်တိုးလို့ရမယ်ကိစ္စလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံဟာဆန်အမြောက်အများကိုလည်းထုတ်လုပ်နိုင်ပါတယ်။ဒါပေမဲ့နေကုန်ကဈေးနှုန်းသမချက်အဆင့်တက်လာအောင်ဘယ်လိုလုပ်မလဲ။ဈေးကောင်းရအောင်ဘယ်လိုမျိုးကွဲတွေထုတ်မလဲ။လူကြိုက်များပြီးတော့ဈေးကောင်းပူရမယ်ဈေးကွက်တွေကိုဘယ်လိုတိုးမလဲဆိုတာပါပဲ။
အရေးအတွေးကိုတက်သမထက်ဖြစ်အောင်စတင်ထားပြီးစံထုတ်လုပ်မှုအဆင့်ဆင့်ကိုတိုးတက်အောင်လုပ်သွားမယ်ဆိုရင်လာမယ့်3နှစ်ကနေ9နှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာစံဈေးကွက်မှာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်လာမယ်လို့တွန်းကျင်သူတွေကခန့်မှန်းကြပါတယ်။လက်ရှိမှာတော့မြန်မာစံကိုအများဆုံးဝယ်ယူနေတာတရုတ်နိုင်ငံဖြစ်ပြီးနောက်အများပြားဝယ်ယူနေတာကတော့တီးလင်္ကာနိုင်ငံပါ။ဒါ့အပြင်တိတ်မကြသေးခင်ကာလတွေကပဲအာဖရိကဈေးကွက်ကိုလည်းမြန်မာစံတွေတင်ပို့ရောင်းချနေပြီဖြစ်ပါတယ်ခင်ဗျာ။
ကိုကြည့်ကြသိမှရှင်